မေရိကန်လေးတင်သမောပါတဲ့အမေရိကန်တောင်ကိုရီးယားပူးတွက်စင်လေးကျင်းပတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းရဲ့အပြင်ဘက်နိုင်ငံတကာရေပိုင်ထဲမှာ၃ရက်ကြာပြုလုပ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်သတ်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာတဲ့အချိန်မှာပဲ၄နှစ်ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်တောင်ကိုရီးယားစီးလေးကျင်းပတရက်ပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ကစနေနေ့မှာကြေညာပါတယ်။တန်ကြေသသိန်းရှိတဲ့နျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေးရင်တင်သမောကြီးအပါအဝင်ပက်ထင်းတက်ဒုံ USS Antietam Cruise ဆစ်တမော၊နောက် USS Benford ဖြတ်တမော၊လောင်စာဆီနဲ့ရိတ်ခါတင် UN USNS Bighorn တို့ဒီစီးလေးချင်းမှုမှာပါဝင်ခဲ့တယ်လို့ပဲ။တောင်ကိုရီးယားဘက်မှာလည်းတန်ကျင်း 14,500 ဆန်းနဲ့ Marudu တက်ခိုက်တမော၊တန်ကျင်း 9,600 ဆန်းနဲ့ Sea John ဖြတ်တမော၊နောက်တန်ကျင်း 4,400 ဆန်းနဲ့ Monmu ဆစ်တမောနဲ့အခြားတမောငယ်တွေအတော်များများပါဝင်တယ်လို့တောင်ကိုရီးယားစစ်ဦးစီးချုပ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရသစ်တက်ပြီးတော့ပထမဆုံးချိန်လုပ်တဲ့ပူးတွဲစီးရေးလေးချင်းမှုတရားဖြစ်တယ်လို့ပဲ2019ခုနှစ်နိုဝင်ဘာလကလေးကဆိုရင်တော့လင်းဒင်းသင်းမောကြီးပါဝင်တဲ့စီးရေးလေးချင်းမှုဒါပထမဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုပြင်းပြထန်ထန်ကိုတုံ့ပြန်မယ်ဆိုတဲ့နှစ်နိုင်ငံပန်းဖြတ်ချက်ကိုဖော်ပြတယ်လို့ပဲစီးရေးကာကွယ်မှုပေးမယ်ဆိုတဲ့အမေရိကန်ပြောင်စုရဲ့ဂရိကွေကိုလည်းဖော်ပြချက်ဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်အကြီးအကဲကကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တိုက်ချင်းပစ်ဒုံးလက်နက်ဆန်သတ်မှုလှုပ်လာခဲ့တဲ့နောက်ပြီးခဲ့တဲ့မတ်လအတွင်းကတော့ပင်လယ်ဝါထဲမှာ USS Abraham Lincoln လေယာဉ်တင်သင်္ဘောဦးစီးပြီးတော့စီးလေးချင်းမှုတရားပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒီ USS Abraham Lincoln ရေတပ်အုပ်စုဟာဧပြီလအတွင်းမှာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရေပြင်မှာကင်းလှည့်ပါတယ်။အခုလည်းပဲ2019ခုနှစ်ကတည်းကမလုပ်ခဲ့တဲ့နျူကလ িয়ার ဆန်သတ်မှုတရားလုပ်မယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြင်ဆင်နေတယ်လို့ထောက်လိုင်းသတင်းတွေကိုကိုးကားပြီးတော့တောင်ကိုရီးယားဘက်ကပြောဆိုလာတဲ့အချိန်မှာခုလိုမျိုးပူးတွဲစီးလေးချင်းမှုတရားဖြစ်လာတာပါခင်ဗျာ။